ဆူရန်နိုင်ငံမှာဆူရန်စစ်တပ်နဲ့ပြိုင်ပွဲ RSF တပ်တွေကြားတိုက်ပွဲတွေဖြစ်ပေါ်နေတာသတင်းသုံးပတ်ရှိလာပြီးဖြစ်ပြီးတော့အပြစ်ခံရက်စဲဖို့အတွက်နှစ်ဖက်လုံးသဘောတူထားတဲ့ကြားကပဲခါတုံးမျိုးတော်တဝိုက်စနေနေ့မှာမြေပြင်ကရောဝေဟင်ကပါပြစ်ခတ်တိုက်ခိုက်နေကြဆဲဖြစ်ပါတယ်အခုလိုဆက်လက်တိုက်ခိုက်နေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်တဲ့ဒေသခံတွေပိုးပြီးများလာတယ်လို့တိုက်ခိုက်မှုတွေရက်မသွားဘူးဆိုရင်တော့နိုင်ငံတည်ငြိမ်မှုပိုးပြီးတော့ပြက်ပြားလာနိုင်တယ်လို့လည်းသတိတွေပေးနေကြပါတယ်ခါတုံးမျိုးတော်တလောမိခိုးလုံးမဲကြီးတွေလွှမ်းခြုံနေတာပါနှစ်ဖက်အပေးယူလုံးမဲ့အရေးလက္ခဏာမတွေ့ရသေးပေမဲ့ညှိနှိုင်းမှုတွေလုပ်ဖို့အတွက်လမ်းပိုပွင့်လာတာတော့တွေ့ရတယ်လို့ကုလသမဂ္ဂကိုယ်စားလှယ်ကပြောပါတယ်။ဒါပေမဲ့ညှိနှိုင်းမဲ့ရက်တော့မတတ်မှသေးပါဘူး။နှစ်ဖက်ကြားတိုက်ခိုက်မှုတွေဆက်တင်ခဲ့တဲ့ April 15 ရက်ကစပြီးအခုချိန်ထိရာနဲ့ချီတည်ဆုံးခဲ့ရတယ်လို့ဒဏ်ရာရသူလည်းထောင်ချီရှိနေပါတယ်။ဆူရမာဒီမိုကရေစီအစိုးရတည်းအထူးတော်မှနိုင်ငံတကာတိုင်းဝိုင်းပတ်မုံးမှုနဲ့လှုပ်ဆောင်မှုတွေလမ်းကြောင်းပြောင်းပြီးပြည်ရင်းစစ်အနေထားရောက်လာတဲ့အတွက်ဆူရန်နိုင်ငံသားတောင်းနေချီပြီးအိန်းချင်းနိုင်ငံတွေကိုထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်။အမေရိကန်ပါဝင်အင်အားကြီးနိုင်ငံတွေရဲ့ဂျာဝင်ဖြန့်မြင့်မှုနဲ့ပြစ်ခတ်ရေးသဘောတူညီချက်အများပြားရပါပြီ။အခုထိဘယ်သဘောတူညီချက်မှမအောင်မြင်သေးပဲတိုက်ပွဲတွေဆက်ဖြစ်နေတာပါ။ဒါပေမဲ့စနေနေ့မှာပဲခါတုံးမြို့ရဲ့နားမြစ်တစ်ဖက်ကန်အွန်ဒါမန်မြို့မှာစစ်တပ်လင်းတစင်းကိုသူတို့ပစ်ချတယ်လို့ RSF ကကြေညာပါတယ်။ဒါစစ်တပ်ကပြစ်ခတ်ရေးသဘောတူညီချက်ချိုးဖောက်တာကြောင့်လို့ပြောပါတယ်။ဒီဆွေးချက်တဲ့ဆူရန်စစ်တပ်ကတစုံတရာတုံ့ပြန်လာမရှိသေးပါဘူး RSF တပ်တွေကအပြည့်အသဘောတူညီချက်ကိုချိုးဖောက်တယ်လို့အစပိုင်းကမှဆူရန်စစ်တပ်ကလည်းဆွဆွဲထားတာလည်းဖြစ်ပါတယ်